ဗမောတက္ကသိုလ်ဟာမြို့ရဲ့မြောက်ဖက်အရပ်မှာတည်ရှိပြီးတော့အဝိသင်တက်တဲ့ကျောင်းသားတွေအနေနဲ့တုံးတုပ်ခွဲပြီးတော့ကျောင်းတက်နေကြတာဖြစ်ပါတယ်။ပထမအတုပ်နဲ့ဒုတိယအတုပ်ကဖြည့်ဆူပြီးသွားပြီးတော့အခုကနောက်ဆုံးတုပ်အနေနဲ့တမိုင်းဘာသာရအထူးပြုနဲ့တက်နေတဲ့ကျောင်းသားတွေပဲကျန်တော့တယ်လို့ဗမောကဒေသခံတယောက်ကပြောပါတယ်။အခုကကျောင်းသားတွေအနေနဲ့ကျောင်းတက်တဲ့အခါစီကံတင်းကျပ်နေတဲ့အကြောင်းဒေသခံကချင်လူငယ်တယောက်ကပြောပြရမှာ
အဲကျက်တယ်ဆိုတာကလက်မှတ်ထိုးရတယ်။လက်မှတ်ထိုးပြီးကျောင်းသားတွေကဝင်ပြီဆိုရင်ကျက်ထွက်လို့မရတော့ဘူး။ထွက်ပြီဆိုရင်ပြန်ဝင်လို့မရတော့ဘူး။ Instant service ယူကျောင်းသားတွေရောအဲဒေးကျောင်းသားတွေရောသူတင်းကျပ်တယ်ချက်လာမိတ်အနေနဲ့ကျောင်းဆရာတွေကကျက်မှတ်ပြီးမှအဲ့ဒီဟာကို
ဒီတက်ကံတယောက်ပြောသွားတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ဗမော်မြို့ကံတယောက်ကိုဆက်သွယ်မေးကြည့်တဲ့အခါမှာလဲတက္ကသိုလ်ကျောင်းတက်နေရတာဟာထက်တန်းကျောင်းတက်နေရတယ်လို့စီကံတင်ကျပ်တယ်လို့ပြောပြပါတယ
်။ဟောင်းထဲဝင်ပြီဆိုရင်ကျောင်းသားတောင်းတဲ့ဒီလေးတင်းမှာဆက်ချိတ်ခါရတာပေါ့နော်။အဲအဲ့ဒါဝင်သွားပြီဆိုရင်တော့ပြန်ထွက်လို့မရအောင်ထွက်သွားပြီဆိုအပြည့်ပိုင်တော့ကျောင်းကနေတနေကုန်လို့တက်ထွက်သွားပြီအဲ့လိုတက်မှတ်လိုက်တာပေါ့။ဟောင်းကောင်လည်းတနေကုန်ကျောင်းတက်နေရတာပြန်တင်းမှာပဲထိုင်ရတာပေါ့အခုမထွက်ခိုင်းပေါ့နော်။ကျန်တဲ့ကျမတွေကသူကငါတို့ကစိတ်ကြောင်းတက်နေတာမဟုတ်ဘူး။ဒါငါတို့စိတ်ကြောင်းတက်တယ်ဆိုတာအခုစိတ်ကြောင်းတက်တယ်နဲ့အဲ့လိုရောက်နေပါတော့အခုသူကဒေါ်လာချက်နဲ့အဲ့လိုဖြစ်နေ။အဝင်လက်မှတ်ချက်ပါတော့အခုချက်တိုင်းလည်းလက်မှတ်ထိုးရအဲ့အဲ့လိုလုပ
်။ဒါကတော့နောက်ထပ်ဗမာမြို့ကံတယောက်ပြောသွားတာပါ။အခုလို့ကျောင်းသားတွေမနဲ့ကလေးကညနေအထိအပြင်မထွက်ရဘဲကျောင်းထဲမှာပဲနေထိုင်ရတာကြောင့်ကျောင်းသားတွေအနေနဲ့အခက်အခဲအချို့ရှိတယ်လို့လည်းဗမာမြို့ကံတယောက်ကပဲအခုလို့ဆက်လက်ပြောပြပါတယ်။
အဲခက်ခဲတော့ရှိတယ်ပေါ့တချို့ဆိုရင်တော့အပြင်တော့အိမ်တော့ခဏခဏတချို့တော့ပြောင်းချင်တာပေါ့နော်ဒါပေမဲ့အမျိုးလုပ်တဲ့ခါကျတော့တချို့ကဖြစ်တူတာပေါ့နော်ချက်ချင်းနဲ့အများကြီးကျုံရတာပေါ့အမျိုးတော့နေတယ်ဆိုရင်တချို့ကသိစားနေကြအိမ်အိမ်အိမ်နဲ့နေလူတွေကအိမ်ကချင်တယ်ဒါပေမဲ့အဲတူကမချက်ခံလို့ဆိုတော့ဖိတ်ပြီးနေအဲစိတ်ကောင်းတဲ့သူနေတယ်လို့ဆိုတော့အဲ့လိုဖြစ်နေဒီတော့ဖိတ်နေအခု gift ကနေလာလို့လုံးအဲအဝေးတည်နေတာပေါ့ဖြစ်တယ်အဲ့လေအခုက
ကျောင်းတက်နေတဲ့အချိန်မှာလည်းအချင်းတစ်ချင်းပြောင်းတိုင်းဆရာတယောက်ကကျောင်းတက်တဲ့ကျောင်းသားစီရင်ကောက်ယူတယ်လို့လည်းသိရပါတယ်။ကျောင်းသားတို့အနေနဲ့တက္ကသိုလ်ကျောင်းမှာလွတ်လွတ်လပ်လပ်နဲ့ပညာသင်ကြားရမယ်ဆိုတာကိုပဲနားလည်ထားကြပြီးတော့အခုလိုကျောင်းတက်ရတာစိတ်ကျဉ်ကျက်တယ်လို့ခံစားရတယ်လို့လည်းဒေသခံတယောက်ကပြောပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အာရဗိတ်ကဗမော်တက္ကသိုလ်ကျောင်းကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။2009ခုနှစ်စက်တင်ဘာလမှာတန်ဃာတွေဥဆောင်တဲ့လူထုဆန္ဒပြပွဲတွေပေါ်ပေါက်လာပြီးနောက်ပိုင်းဗမော်တက္ကသိုလ်မှာအခုလိုစီကံတင်းကျပ်လာတာဖြစ်တယ်လို့သောသောကဒေသခံကချင်လူငယ်တယောက်ကပြောပါတယ
်။အခုစက်တင်ဘာလှုပ်ရှားမှုမှာအချင်းကြီးလုံးဆိုင်ကျောင်းသားသမဂ္ဂရေဒီမှာကာရီစာလာနဲ့ချက်ခဲ့တာပေါ့။နောက်တစ်ခုကဒီမှာအဲ့ဒီဟာနဲ့တစ်ဆက်တည်းပဲသံဃာကြီးကလည်းဒီမှာစာရီလာဖြတ်တာပေါ့။လာဖြတ်တဲ့နောက်နေ့မှာကဘာဗမော်မှာတပိတ်ကိုစတင်တယ်လေ။အချင်းကြီးနေတဲ့မှာသံဃာတပိတ်ကပထမဆုံးစတင်တာကိုအတော်တော်အဲ့ဒီဟာကိုအဆူဆူရင်ကိုရတယ်
ဒါကတော့ဗမော်တက္ကသိုလ်မှာတက်နေတဲ့ဝိသင်တက္ကသိုလ်ကျောင်းသားတွေကိုတက်ဆိုင်ရာဆရာဆံမတွေကစီကံတင်ကျပ်ထားတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗမော်ကဒေသခံတွေနဲ့ဆက်သွယ်မေးမြန်းထားတာဖြစ်ကြောင်းပါခင်ဗျာ